CCTV နေတဲ့ရခိုင်မြောက်ပိုင်းကအရင်ကြောက်တော့နေရှင်းပြည်နယ်ကပလောဝမ်မြို့နယ်တွေမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့မနေ့ကတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်ဖေဖော်ဝါရီလ6ရက်နေ့မှာဒီအမ်းမြို့နယ်ကဇူလိုင်လရဲ့အရှေ့ဖက်ဒီ4ကီလိုမီတာခွေးလောက်အကွာမှာလည်းပဲတိုက်ပွဲဖြစ်တာရှိတယ်နောက်ပြီးလို့ရှိရင်ပလောဝမ်မြို့နယ်မီးရှောင်းကဓာအနီးမှာရှိတဲ့ဒီမြန်မာစစ်တပ်ရဲ့ဖြစ်တာရှိတယ်နောက်တစ်ခုကတော့ဒီကြောက်ဟုတ်တော့မျိုးနဲ့ကလဒန်းမျိုးဝဲမကြရောဒီအဲ့မှာတောင်တန်းမှာလည်းပဲဒီတိုက်ပွဲအပြင်းထန်ဖြစ်တာ
ရတိတော်မျိုးနဲ့မယူမြဲအတွင်းမှာလည်းမယူမြဲရဲ့အရှိဘက်ကမ်းမှာရှိတဲ့ထီဆွေကြောက်တန်းရေပုံစောက်ခအောင်မြေကုံဘောတီကုံရင်းနေချေးရွာနဲ့အနောက်ဘက်ကမ်းမှာရှိတဲ့အောင်စေကုံစဖိုကျွန်းကံပြင်းပြင်ဝန်းစတဲ့ချေးရွာတွေကိုပစ်ခတ်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီပြေခါမှုကစစ်တွေကနေမယူမြဲတိုင်မြောက်ဖက်ကိုတက်လာတဲ့တပ်မတော်ရေရင်ကမနေ့ကညနေ6နာရီကျော်လောက်မှာလက်နက်ကြီးလက်တန်းငယ်တွေနဲ့ပြစ်ခတ်ခဲ့တာကြောင့်ဒဏ်ရာရသူတွေရှိသလိုဒေသခံတွေထွက်ပြေးနေကြရတယ်လို့ညောင်ပင်လာဒေသခံတဦးကဆွဆွေးပြောဆိုပါတယ
်တပ်မတော်တင်ပေါ်စီဒီမစီဟာဒီစစ်တွေကနေပြီးတော့တောက်လျှောက်တက်လာပြီးတော့တသိတော်ငါသုံးလျှောက်တိုင်းအောက်မှာခဏနောက်ပြီးတော့မှတက်ပြီးတော့မီးနေကျော်တိုင်းစီမြောက်ဘက်ကိုတက်လာပြီးတော့မှဒီချောဝအယောင်ကတက်တင်ပြီးတော့လမ်းကြီးရောလမ်းနောက်ငယ်တွေရောတက်တင်တဲ့တွေရောသုံးပြီးဒါကြက်ဖိုက်ပြီးတော့လာပါတယ်ဆိုများအဲ့ဒီအချိန်မှာကျွန်တော်တို့ကလေးကြောက်လန့်ပြီးတော့ကိုယ်တို့အသက်အိုးအိမ်လိုဆိုတဲ့နေရာမှာပုံကိုပြီးနေကြပါတယ်ဒါနဲ့သူတို့ပစ်တဲ့ကြီးတွေဟာဒီမီးယူးမျိုးကျော်ရဲ့အရှိဖက်ရော်တွေရောအနောက်ဘက်မှာရှိတဲ့ရော်တွေရောအကုန်လုံးကိုစီမံခဲ့ပါတယ်အဲ့ဒီမှာသူတို့ပစ်ခဲ့တာကြောင့်ဒီလက်ရော်တွေမှာစစ်ခဲ့တဲ့ငါသူတွေရှိတယ်လို့သိရပါတယ်ဆိုများ
အဲ့ဒီပြေခါမှုကြောင့်မယူမြင့်ရဲ့အရှိဘက်ကမ်းမှာရှိတဲ့ရေပုတ်ကြီးရွာကမျိုးသမီး2ဦးနဲ့စောက်ခတ်ကြီးရွာကမျိုးသမီး2ဦးဒဏ်ရာရရှိခဲ့တယ်လို့စောက်ခတ်ကြီးရွာကဥမောင်ဘူးကပြောပါတယ
်။အဲဥတုရွာမှာဥတုရွာကမရောက်ရတယ်။မရောက်ရတော့ကဥတုရွာကမဟုတ်ဘူး။ဒီပြေခါမှုကနေသူရှင်မြင့်မလာနေတာ။ဒီတော့တိုင်းရှိတော့အဲ့အဖိုးကြီးတယောက်ဒဏ်ရာတွေညာဖက်ကုမှာညာဖက်ကုမှာဒဏ်ရာရတယ်။ဥတုလူဖိတ်ကိုလဲကြတယ်
အဲ့ဒီပြေခါမှုကတပ်မတော်ရေရင်ကပြစ်တာဖြစ်တယ်လို့ဒေသခံတွေကဆွဆွေးပြောဆိုကြပါမယ်တပ်မတော်ဘက်ကတော့မနေ့ကရှင်းပြည်နယ်ပလောဝဘက်မှာသာတိုက်ပွဲတွေရှိပြီးမယူမြေကန်ကရွာတွေကိုသူတို့ပြစ်တာမဟုတ်ဘူးလို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နေစားရေးအဝန်ကြီးဗိုလ်မုံကြီးမင်းတန်းကပြောပါတယ
်တက်ကပြပါကွာတက်ကအဲ့နာလေးမှတော့မရှိဘူးဟုတ်ပါဘူးတပ်မတော်ရေရင်အဲ့လောက်ဝေးကြည့်တယ်ပြောဘူးဟာတို့တက်တို့တင်နေပြီတဲ့ဘဝတဲ့တနေ့ကဘလို့ပြင်မယ်အဲ့ပြင်စီစီတန်းတော့ကိုင်လေးရတဲ့ပုံမရောက်ဘူးဟိုအမေကကြီးတယ်မင်းမယုံရင်ငါပြစ်ပြမယ်မင်း၄00မှာမင်းရတယ်ထိအောင်ထိရအောင်ဟိုဘလောဝနာမှာတော့သူတို့တိုက်နေတာပဲအဲ့ဒီအေးတွေပဲလိုက်တိုက်တာဒီကောင
်စီရင်တင်းမာနေတဲ့ရခိုင်မြောက်ပိုင်းမှာနှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပေါ်ပြီးရာသားတည်ဆုံတန်ရာရရှိသူတွေဟာလည်းတနေ့တစ်နေ့ပုံမှုများပြလာနေပါတယ်ပြစ်ခတ်မှုတွေကြောင့်ရာသားတွေထိခိုက်တန်ရာရရှိတိုင်းမှာလည်းတနေ့အဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွေးပြောဆိုနေကြတာလည်းဖြစ်ပါတယ်ပြည်ထောင်ရေးပိုင်းတွေကလည်းရတိတော်မျိုးနယ်ဘက်မှာအဲအဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေပြင်ထန်ခဲ့တာကြောင့်ရတိတော်မျိုးပေါ်နဲ့တခြားဘေးလက်ရာကျေးရွာတွေကိုထွက်ပြေးလာကြတယ်။စစ်ဘေးဒုက္ခတွေ3000ကျော်လောက်ရှိတယ်လို့ရတိတော်မျိုးနယ်မျိုးသားလှတ်တော်မှဦးခင်မောင်လာကပြောပါတယ
်။အဲစခန်းတွေမှာလည်းကြည့်နေတယ်နော်အိမ်ကြီးမှာစာနေကြတယ်။သူ့အိမ်ကဆိုတလာ9000တသိန်း800လို့ဒီကြီးစားတာသူမတတ်နိုင်လို့ဒီကြတော့ဒုက္ခတွေစခန်းမှာအဲနေတွေဖုန်ကြောင်းတို့မှာနေရတဲ့ရှိစီမျိုးအင်ဂျင်မှာတက်နေရတာရှိတယ်။မျိုးပေါ်မှာတော့တစ်ဖက်ဝင်ကြတော့ရှိမယ်။နေမှာဆိုရင်အကုန်လုံး3000ကျော်4000လောက်ရှိမယ်။မနေဒီတပည့်တွင်ပြင်းနေဆိုရင်ဒီတပည့်တွင်မှာဆိုရင်4000လောက်တော့ပို့သွားတာ
။စီရင်တင်မှာနေတဲ့ခိုင်မြောက်ပိုင်းကမြို့နယ်ရှိခုနဲ့ရှင်းပြနေပလောဝဲမြို့နယ်တို့ကိုပြီးခဲ့တဲ့ရက်ပိုင်းကအင်တာနက်ဖြတ်တောက်ထားတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာနေပြီးဒေသခံတွေပို့ပြီးတော့ဒုက္ခရောက်နေတယ်လို့နိုင်ငံရေးလေးလာသုံးသပ်သူတွေကပြောဆိုကြပါတယ်ခင်ဗျာ။